အမေရိကန်ပြည်ထောင်စုမှာမေလနောက်ဆုံးပတ်မှာကြောက်တဲ့ Memorial Day အောင်မေပွဲနေ့မှာနိုင်ငံအတွက်အသက်ပေးဆက်ကြတဲ့စစ်မှုထမ်းတွေကိုအမှတ်တရဂုဏ်ပြုခဲ့ကြသလိုကြာဆုံးစစ်သည်တွေရဲ့မိသားစုတွေကိုလည်း Gold Star Family ရွှေကျယ်မိသားစုအဖြစ်သတ်မှတ်ဂုဏ်ပြုတဲ့ဒလေးတွေရှိပါတယ်။အမေရိကန်နိုင်ငံမှာလက်ရှိ Gold Star Family မိသားစုပေါင်း 4,002,045 ခုအနည်းဆုံးရှိခဲ့ရတာကနေနယူးယောက်ကနေမြန်မာနယ်ပွားအမေရိကန်နိုင်ငံသားဖြစ်တဲ့ဦးသိန်းစော်လွင်ဒိုမီတီခါတို့ရဲ့မိသားစုလည်းပါဝင်ပါတယ်။အကြောင်းစုံကိုဒေါ်လာလက်တန်းကတင်ပြပေးပါလိမ့်မယ်ခင်ဗျာ။
ကိုစတာဆိုတဲ့ရွှေကျယ်စိတ်ကိုပထမကမ္ဘာစစ်ကစလို့နိုင်ငံတွေအသက်ပေးလှူခဲ့ကြတဲ့စစ်မှုထမ်းတွေရဲ့ချမ်းရည်သူမိသားစုရင်းချအမေအဖေမောင်နှမနဲ့တခြားချစ်ခင်သူတွေကိုအသီးအမှတ်ပြုချီးမြှင့်တာဖြစ်ပါတယ်။ဒီချမ်းရည်သူမိသားစုတွေရဲ့နိုင်ငံတွေပေးဆပ်မှုဟာတခြားမိသားစုတွေထက်ပိုကြီးမားတာကိုလူအဖွဲ့အစည်းကသိရှိကြစေဖို့လေအမေရိကန်ကာကွယ်ရေးဌာနကရည်ရွယ်တာဖြစ်ပါတယ်။နယူးယောက်မြို့နယ်ဦးသိန်းစော်လွင်နဲ့ဒေါ်မီတီခါတို့မိသားစုဟာ2005ခုမတ်လ2ရက်နေ့ကတားဖြစ်သူ specialist ဝေဖြိုးလွင်အီရတ်စစ်ပွဲမှာကြာဆုံးခဲ့ပြီးတဲ့နောက် Gold Star မိသားစုဝင်ဖြစ်သတ်မှတ်ခြင်းခံခဲ့ရတာဖြစ်ပါတယ်။မိခင်ဖြစ်သူဒိုမီတီခါကိုမေးချီခဲ့ပါတယ်
။မေပီပန်းနမယဝေဖြိုးလွင်မှာသူက specialist အဆင့်နဲ့ပေါ့နောက်ဆုံးကြာဆုံးသွားတာပါ။သူ့ရဲ့ဟိုတပ်ကတော့ infantry ပါ 69th infantry 1st battalion မှာ New York City မှာပါ။နောက်အဲ့ဒီကနေသူအီရတ်ကိုစစ်မှုထမ်းဖို့အတွက်သွားတာပါ။အဲ့ဒီသွားတဲ့အခါမှာအဲ့ဟိုလမ်းပြအဲ့လိုမိုင်းထောင်ထားတာနဲ့ဟိုကြဆုံသွားတာပါသူတို့ကားကိုထိခုဆိုလို့ရှိရင်73နှစ်ရှိသွားပါပြီ73နှစ်မတ်လ2ရက်နေ့ကပြည့်သွားပါတယ်မိတီတို့မိသားစုကိုဝေချိုးလွင်ဆုံသွားတဲ့အခါမှာ Gold Star Family လို့သတ်မှတ်ခြင်းခံရပါတယ်နောက်အိမ်ကလည်းအဲ့ Gold Star စုတစိတ်ပေါ့နော်အဲ့ဒါကိုအိမ်မှာချိတ်ထားပြီးဖို့သူတို့ကလည်း instruction နဲ့ဟိုလာပါတယ်အဲ့တော့မိတီတို့လည်းအိမ်ရှိမှာချိတ်ထားပါတယ်ဒီ Gold Star မိခင်အနေနဲ့ပေါ့နောက်မိသားစုကိုလည်း Gold Star Family အနေနဲ့ပေါ့နှစ်စဉ်နှစ်တိုင်းနယူးယောက်မြို့တော်ဝန်ရုံးကရဲ့နောက်ပြီးတော့ဒီသမရအင်ဖြူတော်ပေါ့အဲ့ဒါတော့ Washington DC ကပါအများအဖိတ်လေးရှိပါတယ်မြို့တော်ဝန်ကတော့အဲ့ဒီရုံးကတော့ February မှာအများအဖိတ်ပြီးတော့ October မှာသမရအင်ဖြူတော်ကဖိတ်လေးရှိပါတယ်တနင်္ဂနွေကလည်းမြို့တော်အားထားပြီးတော့တက်ပါတယ်အဲ့ဒီအခမ်းအနားကိုဘာကြောင့်လဲဆိုတော့ကိုသားအတွက်ဂုဏ်လေးယူပါတယ်ကိုကဘလောက်ပဲဝန်းနေပြီလည်းအင်တန်ဂုဏ်ယူတဲ့ကိစ္စဖြစ်တဲ့အတွက်တက်တက်ရောက်ပါတယ်အခမ်းအနားကို
Specialist ဝေဖြိုးလွင် Backdate Glizzy Ini ကားနဲ့ကင်းနေစဉ်မိုင်းနစ်မိတဲ့အတွက်တိဆုံခဲ့စဉ်ဖြစ်တဲ့လွန်ခဲ့တဲ့73နှစ်ကဖခင်ဖြစ်သူဦးသိန်းစော်လွင်ကိုထိုးစဉ်ဆက်တွေ့မိမြန်းခဲ့တာကနေလေအမှတ်တရကောက်နှုတ်တင်ပြလိုပါလေ
ကျွန်တော်တို့လည်းအတိအကျတော့မဟုတ်တောင်မဲ့အာမီကပြောတဲ့ပုံစံအရဆိုရင်တော့သူတို့ပက်ထရိုကနေအပြန်မှာဒီတံတားကိုကိုယ့်တက်ခံပြီးမှအိုက်ဒီထိသွားတယ်လို့ပြောတယ်ပါတယ်အဲ့ဒီနေတော့သူတို့ပက်ထရိုကတဲ့300ဆက်တာဟုတ်ဒီတကြိမ်မှာသူကနောက်ဆုံးကလိုက်လာတယ်လို့ပြောတယ
်။ဟုတ်ကဲ့
။ဆိုတော့အဲ့ဒီနောက်ဆုံးကတရားအတက်မှာနောက်ဆုံးကောင်းမောင်းနေတယ်။သူတို့ရဲ့အမ်ဗီယာဒီအိုက်ဒီထိသွားတဲ့အထက်မှာသူရဲ့သူ့တငယ်ချင်းနှစ်ယောက်သုံးပါးပြောပါတယ်။သူ့ပင်နာတယောက်ကတော့တန်ရရတယ်ပြောပါတယ
်။ဒီတရင်ကိုပေါ့နော်။ကိုတင်းစော်တို့ကိုပြတော့အကြောင်းကြားပါလေရှင်တစ်ဆိုင်ရ။
အဲ့ဒီအချိန်ကကျွန်တော်ကဗမာပြည်မှာရောက်နေတယ်မေတီကမတ်လ10ရက်နေ့ကသူကသူ့အဖြစ်ဆုံးပြီးတဲ့ဒီသံပနာအဟိုခေတ္တပြီးတော့သူကမတ်လ10ရက်နေ့ပြန်ပြီးပေါ့နယူးယောက်တိုင်း2ရက်နေ့ရောက်တယ်နေ့လည်းကိုရောက်တယ်ညကိုဒီကစစ်တပ်ကနေပြီးတော့လာပြီးသူတို့တင်ပို့တယ်ပြောပါတယ်ကျွန်တော်ကလည်းမေတီနယူးယောက်ပြန်ရောက်တဲ့အချိန်ကိုကျွန်တော်ကလည်းဟိုကစိတ်ပူလို့တောင်းနေတော့မှာတော့မေတီဖုန်းဆက်တဲ့အချိန်ကပုံမှန်ရန်ကုန်ဖုန်းဆက်တော့12နိုင်ခွဲ12နိုင်လောက်ရှိပါတယ်ဆိုဘာလို့မြောင်းဖုန်းဆက်တာနှောင်းကြလဲဆိုတော့တင်းနှောင်းကြလို့ပါလေဆိုအဲ့အဲ့ဒီအချိန်မှာ date time ဆိုရင်တော့ဝီထိုလေးချဆုံးသွားတဲ့အချိန်ပဲမင်းသိတယ်လေကျွန်တော်စဉ်းစားကြည့်မယ်လေရောက်တဲ့နေ့မှာပဲသူကသူ့သားတဲ့င်းကိုလည်းဒီလိုပဲကြားတယ်ဆိုတော့သူလည်းတော်ခံစားရမှာဟု
တ်ကဲ့
ကျွန်တော်ကအဲ့ဒီတော့မသိသေးဘူးနှောင်းကျွန်တော် AB ရန်ကုန်အချိန်မနေ့9နိုင်လောက်မှကျွန်တော်ပြန်ချက်ခုပြီးတယ်10နိုင်လောက်ကျတဲ့အခါကျတော့သူကဖုန်းဆက်လာတယ်ကျွန်တော်လည်းပြန်ရှိခုပြီးအဲ့တော့မှဝီချိုးမရှိတော့ဆိုတော့ကျွန်တော်လည်းတော်တော်လေးဟိုမယုံ
ဟုတ်ကဲ့
ဘယ်နဲ့သူမနေရမှရောက်တဲ့ဒီသတင်းကဒီနေ့ဆိုတော့ကျွန်တော်လည်းအဲ့ဒီကြားတဲ့နေ့ပဲချက်ချင်းပဲအဲ့ဟို ANU ကိုအကူအညီတောင်းပြီး 745 PG နဲ့ကျွန်တော်ရောင်းလိုက်ခဲ့တာပေါ့
တားလေးနဲ့ပတ်သက်ပြီးတော့ဟိုအမှတ်တရပြောပြပေးပါလားရှင်ထူးသဖြင့်သူအမေရိကန်နိုင်ငံကိုရောက်လာပြီးတော့စစ်ထဲဝင်ရတဲ့အကြောင်းပေါ့နော်
သူကဒီကျွန်တော်တို့ရှီကိုလိုက်လာတာက1990ခုနှစ်ပေါ့နော်ဆိုတော့သူအသက်73နှစ်ပြည့်တော့
ဟုတ်ကဲ့
ဒီကလေးကရောက်လာပြီးတော့ ဒီမှာလည်းကျောင်းတက်တယ်နောက်ပြီးတော့ middle school high school ပြီးသွားပြီးတဲ့နောက်ပိုင်းကျတော့ကျောင်းဆက်မတက်တော့ဘဲနဲ့သူစစ်ထဲပဲဝင်ကျင်နေဆိုတော့ကျွန်တော်တို့အဲဒီကတော့သူ့မဝင်စေချင်ဘူးလေ
။ Okay.
စာဆက်တင်စေချင်တဲ့စာဆောင်။သူကလည်းမိဘတိုင်းစာနာတိုင်းသူလည်းတိုင်းနေတယ်သုံးနှစ်လောက်ပြီးတော့ကျွန်တော်သူတကယ်ကိုဘာမှမပါတော့လို့ပါလေသူစစ်ထဲဝင်ကျင်နေဝင်ရစီဆိုတော့ကျွန်တော်တို့ပဲသဘောတူပြီးသူ့ကိုဝင်ခွင့်ပေးလိုက်ပါလေ။ဒီ2003ခုနှစ်မှာဝင်သွားတာပါ။
Okay. အဲ့တော့သူอีรักကိုတာဝန်ကြမယ်ဆိုပြီးတော့စသွားတော့ကိုတင်းစော်တို့
ဘယ်လိုခံစားလဲ2004ခုအောက်တိုဘာမှာပေါ့နော်စစ်သားဖြစ်တော့ပြမတာဝန်ကြလဲသွားရမယ်ဆိုတော့လဲဟိုကျွန်တော်တို့စိတ်ကတော့စိတ်ပူတာပေါ့နော်ဒီစင်ပါလား2004ခုနေ့ဒီစင်ပါလားပြမစီမခဏချင်းသူပဲတက်တယ်မင်းမောင်စီကိုပုံဆက်တယ
်ဟုတ်ကဲ့ပါအ
ဲ့ဒီအချိန်ကကျွန်တော်သားနဲ့တော့ဆုံးစကားပြောရအောင
်ဩဟုတ်ကဲ့
2003ရက်တော့ဖြစ်ပါလိမ့်မယ
်ဟုတ်ကဲ့
ဆိုတော့သားပြောလို့လဲလို့မင်းဆိုအားပေးနေတဲ့ဘာမှစိတ်မပူနေဘူးပေါ့နော်တိုက်ကင်းကတော့တော်တော်လေးထွက်ရတယ်နဲ့ပြပြပြောတဲ့အတိုင်းကျွန်တော်တိုက်ကင်းထွက်တိုင်းသမုဒ္ဒုအမြင်ရွတ်တာကံပြန်ရောက်တဲ့အချိန်ကျွတ်တော့ဆိုတော့ကျွန်တော်မောတယ်တဲ့သူကဒါမဲ့ကျွန်တော
်
ကျွတ်ချင်တဲ့သဏ္ဍာန်နဲ့ကိုကျွန်တော်တကယ်ကျွတ်နေတာပါနဲ့ပူပါနဲ့
ဩဟုတ်ကဲ့
ကျွန်တော်စိတ်ချမ်းသာပါတယ
်ဟုတ်ကဲ့
စိတ်မကောင်းခြင်းကြီးစွာဖြစ်ပေမဲ့ဒီကလေးရဲ့ character ကိုကြည့်ပြီးကျွန်တော်စိတ်ချမ်းသာပါတ
ယ်ဟုတ်ကဲ့သူကတော့ဤရမှာကြာသွားတယ်ပထမဦးဆုံးတော့မြန်မာလူပဲဖြစ်တယ်လို့သိရပါတယ်ရှင
်အဲ့ဒါကျွန်တော်တော့အတိအကျမပြောတတ်ဘူးပေါ့နော်ဒါပေမဲ့အခုတည်းကကျွန်တော်ဟိုကြာပြင်းရပေါ့ဆိုတော့မြန်မာလူမျိုးတွေမှာသူပထမဆုံးလို့ပြောပါတယ်ဘယ်လောက်ထိမှန်လဲမှားလဲတော့ကျွန်တော်တကယ်မသိပါဘူး
2005ခုမလ2ရက်နေ့ကကြာဆုံးခဲ့တဲ့ specialist ဝေဖြိုးလွင်ကို Arlington အမျိုးသားစစ်တင်းကျိုင်းအစားမိသားစုနေထိုင်ရာ New York ပြည်နယ် Long Island ရှိပိုင်နွန်စစ်တင်းကျိုင်းမှာစစ်ခန်းနဲ့ဂုံပြုမြှုပ်နှံခဲ့တာလည်းဖြစ်ပါလေရှင်